တနိုင်ငံလုံးအပြည့်ရဲ့ရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးပေါ်ထွန်းလာမယ့်ညင်ကြေးရေးဟာနောက်ပြန်လှည့်ကြရမရှိပဲရှစ်ဆက်သွားဖို့ပဲရှိတယ်လို့သမ္မတဦးသိန်းစိန်ကပြောပါတယ်။ဒီနေ့လက်မှတ်ရေးထိုးပွဲမှာမပါဝင်သေးတဲ့အဖွဲ့တွေအနေနဲ့ရှေ့လုပ်ငန်းစဉ်တွေမှာပါဝင်နိုင်အောင်လဲဆောင်ရွက်ပေးသွားမယ်လို့ပြောပါတယ်။လက်မှတ်မထိုးနိုင်သေးတဲ့နောက်ထပ်တိုင်းရင်းသားအဖွဲ့တွေပါဝင်လာဖို့အတွက်တမရအနေနဲ့အင်အား၃နီးထက်ညှိနှိုင်းအဖြစ်ရှာတဲ့ဤကိုသာတုံးဖို့စီရေးတွေကိုလျှော့ချပေးဖို့KNU ဩဂတ်ထစောမူတူစီဖော်ကလည်းတောင်းဆိုထားပါတယ်။သတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်
။ဒီကနေ့နေပြည်တော်မှာကျင်းပတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးပွဲအခမ်းအနားမှာသမရဦးသိန်းစိန်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်ဖို့ဟာအရေးကြီးတဲ့အပိုင်းတစ်ခုဖြစ်ကြောင်းပြောဆိုလိုက်ပါတယ်။ခုရလာတဲ့ငြိမ်းချမ်းရေးကိုနောက်ကျောင်းပြန်လဲမှာမဟုတ်ဘူးလို့လဲသူကခုလိုပြောဆိုလိုက်ပါတယ်
။ကျွန်တော်တို့ရဲ့ပိုင်းကြံလို့ကအစီအကိုဘယ်တော့မှမရေးဘူးဆိုတာထက်အောင်းလက်ခံရတဲ့သဘောတူညီချက်တွေဘာလို့ဖြစ်လို့ရောက်ရောက်အကောင့်ထဲပေါ်နိုင်လဲဆိုတော့မှတ်ကြောက်တာအခြေခံလို့အစီအကဘာလို့ဒီလိုပေါ်တော့ပါမလဲဒီနေ့တော့ဆိုရင်ရှေ့ဆက်သွားဖို့ဖြစ်တယ်။လောက်တယ်ဆက်ကြောင်းဖြစ်တယ်
။ရှေ့ဆက်လောက်ဆောင်မဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးသမရဦးသိန်းစိန်ကအခုလိုပြောဆိုခဲ့ပါသေးတယ်
။တက္ကသိုလ်ရွှေချရောက်ဆောင်မှုကိုတက္ကသိုလ်ကနေရရှိနေဆိုင်ရာပြုပြဆောင်ပြီးကြီးကြပ်ရေးပေါင်းပြီး GMC ကိုဖွဲ့စည်းပြီးထိန်းသိမ်းလောက်ဆောင်ဖို့ဖြစ်တာ။ပြိပကောက်လူတွေကနိုင်ငံကဆောက်ကိုလူတို့ပြုပြတဲ့ဒီနေ့မှာလို့ဝင်ရောက်လာစေဖို့ဥစားပြီးလေ့ဆောင်သွားမှာဖြစ်တယ်။ပြည်တော်ညီငယ်ရဲ့ဆွေးနွေးမှုပူးပတ်ပေါ်ပြီး UB DJC တို့ဖွဲ့စည်းပြီးအမျိုးသားပြည်နယ်ရေးသားစစ်ရေးကိုပြုတည်ထားတဲ့နိုင်ငံရေးဆွေးနွေးပွဲများကိုအောက်ထဲပေါ်ပေါ်မှာဖြစ်တယ်။
ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌစောမှုဒူးစေဖို့ကခုလောက်ဆောင်ခဲ့တာဟာဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ဖို့ရှောက်လန်းရမယ့်ခရီးရှည်တစ်ခုအတွက်ပထမဆုံးခရီးတစ်ခုသာဖြစ်ကြောင်းလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးလဲသူကခုလိုတောင်းဆိုလိုက်ပါတယ်
။လက်တော်ပါဝင်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းများထပ်မပါဝင်လာရေးလုပ်ငန်းစဉ်တွေဖော်ဆောင်ရမှာလဲတမတော်အနေနဲ့အင်အားသုံးတဲ့ဤချက်ညီနိုင်အဖြစ်ရှာတဲ့ဤလမ်းကိုအသုံးပြုဖို့အလေးထားတောင်းဆိုတိုက်တွန်းလိုပါတယ်
။ဒီလက်မှတ်ရေးထိုးပွဲအပေါ်မှာနိုင်ငံရေးလေးလာတုံတက်သူဦးစီသူအောင်မြင့်ကခုလိုတုံတက်ခဲ့ပါတယ
်။တကယ်လို့သာသူတို့တွေကဒီသဘောတူညီချက်တွေကိုကောင်းကောင်းမွန်မွန်အကောင့်ထဲပေါ်တယ်ဆိုရင်တော့ဒီ NCA ကိုနောက်ထပ်အခြားအဖွဲ့တွေကလည်းလာပြီးတော့မှဆက်ပြီးတော့လက်မှတ်ရေးထိုးကြမှာပေါ့နော်။ကောင်းကောင်းအကောင့်ထဲမပေါ်နိုင်ဘူးပြီးတော့မှနောက်အစိုးရဘက်ကလည်းတိုက်ခိုက်မှုတွေရက်စဲအောင်သူ့အနေနဲ့မလုပ်နိုင်ဘူးဆိုရင်တော့ဒါကောင်းတဲ့ရက်လက်ဟိုရလာမှာမဟုတ်
ဘူး။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာမနန်တူးကြာကလည်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အပေါ်ခုလိုတုံတက်လိုက်ပါတယ်
။ကပနာမအဆက်ပြေးပါပဲလို့တော့ကျွန်တော်ယူဆတယ်ဒါပတ်မချေလားမို့ဗျာဒါရေးကြည့်တဲ့အဆင့်အဆင့်ဖြစ်တယ်ပြည်ပြချင်းပေါ့နော်
ဒီလက်မှတ်ရေးထိုးပွဲကိုအစိုးရဘက်ကသမရဦးသိန်းစိန်ဒုတိယသမရတွေဖြစ်ကြတဲ့ဒေါက်တာဆိုင်းမောင်ခန်းနဲ့ဦးညံထွန်းဦးကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်တမရုံဝင်ကြီးတွေဖြစ်တဲ့ဦးအောင်မင်းလွှတ်တော်ကိုယ်စားလှယ်ဦးသိန်းစောအပါအဝင်စုစုပေါင်း၈ဦးပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။တိုင်းရင်းသားတွေဘက်ကတော့ကရင်အမျိုးသားအစည်းအရုံးက KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုတူစေဖို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ကဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ချင်းမျိုးသားတပ်ဦး CNF ကဥက္ကဋ္ဌပူးညံလန်းထံပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌဦးခွန်မြင့်ထွန်းမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကဥက္ကဋ္ဌရဲဘော်တန်ကေရခိုင်အမျိုးသားလွတ်မြောက်ရေးပါတီ ALP ကဥက္ကဋ္ဌဦးခိုင်စိုးနိုင်အောင်ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ကဗိုလ်ချုပ်ကြီးစောထေးမောင်နဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကစစ်ဦးစီးချုပ်ဗိုလ်ချုပ်စောလက်ပွဲတို့တက်ရောက်လက်မှတ်ရေးထိုးခဲ့ပါတယ်။နိုင်ငံတကာအသီးသတ်တွေအနေနဲ့ကုလသမဂ္ဂ၊ဥရောပသမဂ္ဂ၊ထိုင်းနိုင်ငံ၊ဂျပန်နိုင်ငံ၊တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံမှကိုယ်စားလှယ်တွေတက်ရောက်ပြီးအသီးသတ်တွေလက်မှတ်ရေးထိုးခဲ့ပါတယ်။ပြည်တွင်းအသီးသတ်တွေအနေနဲ့ကတော့ ပြည်တွင်းနိုင်ငံရေးပါတီ62ခုမှကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်။ဒီလက်မှတ်ရေးထိုးပွဲကိုဒေါံဆန်းစုကြည်နဲ့ခွန်ထွန်းဦးတို့တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုစားဗဟိုအလုံးမှုဆောင်ဦးဝင်းထိန်တက်ရောက်ခဲ့ပါတယ်။အခု NCA လက်မှတ်ထိုးလိုက်တဲ့အဖွဲ့၈ဖွဲ့ဟာအောက်တိုဘာ16နဲ့18ရက်တွေမှာအစိုးရနဲ့စည်ရေးကော်မတီနိုင်ငံရေးကော်မတီများဖွဲ့စည်းရင်အစည်းအဝေးပြုလုပ်သွားမှာဖြစ်တယ်လို့တိုင်းရင်းသားအဖွဲ့တွေကပြောပါတယ်။